မြန်မာနဲ့တရုတ်ကြားသဘောတူထားပြီးဖြစ်တဲ့မြစ်ဆုံဆဲစီမံကိန်းကိုဆိုင်းငံ့ထားရတာကြောင့်နှစ်နာမှုတွေရှိနေပြီးဖြည့်ရှင်းလှုပ်ဆောင်သွားရမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောဆိုလိုက်ပြီးမြန်မာအစိုးရတင်တဲ့လက်တွဲလှုပ်ဆောင်နိုင်ဖို့မျှော်လင့်တဲ့အကြောင်းလဲထပ်လောင်းပြောဆိုပါရယ်လူမှုရဲ့ကံကွယ်မှုနဲ့ရင်ဆိုင်နေရတဲ့အေရဝတီမြစ်ဆုံဆဲစီမံကိန်းအရေးဖြစ်ရှင်ဖို့မြန်မာအစိုးရတစ်အတွက်အခက်အခဲတစ်ခုဖြစ်လာနိုင်တယ်လို့လည်းသုံးသပ်သူတို့ကရှုံးမြင်ပါတယ်။မတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ကောင်းပါပြီရှင်။ဆဲဆွန်းနှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်လူမှုကရွေးကောက်တင်မြောက်တဲ့အစိုးရတစ်တရားအာဏာလွှဲပြောင်းရယူဖို့သတင်းသုံးပတ်ပဲလိုတော့တဲ့အချိန်မှာရက်ဆိုင်ထားရတဲ့အေရဝတီမြစ်ဆုံဆဲစီမံကိန်းအရေးဖြစ်ရှင်လို့တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကပြောဆိုလိုက်တာဖြစ်ပါတယ်။
我们愿意根据客观的需要，响应当事国的愿望，在涉及中国利益集中的地方。
你从一家的哈西伯利亚布邦草原的西门给吗？一地表偷看这对来亚差比皮巴的布邦草原牧人嘛，看中尼亚的多来恁那亚巴的，地给啥个？恁那个布邦草原牧人呢？တီတီရောက်ရောက်ဆက်လက်ကန်တွေဖြည့်ရှင်သွားမှာပါအနာဂတ်တရုတ်မြန်မာဆက်ဆံရေးမှာလည်းအပြန်အလှန်အကျိုးရှိစေမယ့်ပူးပေါင်းဆောင်ရွက်မှုတွေရှိမယ်လို့ယုံကြည်ပါတယ်ဆိုပြီးတော့တရုတ်နိုင်ငံခြားရေးဝန်ကြီးပြောဆိုသွားတာဖြစ်ပါတယ်တရုတ်ကွန်မြူနစ်ပါတီနှစ်ပတ်လည်ညီလာခံအတွင်းပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲအတွင်းတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကမြန်မာမြစ်ဆုံစီမံကိန်းရင်းနယ်ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့မြန်မာအစိုးရတင်တဲ့ပူးပေါင်းဆောင်ရွက်နိုင်မယ်လို့ယုံကြည်တဲ့အကြောင်းကိုလည်းထည့်သွင်းပြောဆိုသွားပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံပူးပေါင်းပြီးဒေါ်လာတန်3600အကုန်ကျခံတိစောက်မဲ့မြစ်ဆုံဆဲစီမံကိန်းကိုတဘာဝပတ်ဝန်းကျင်ပြည့်စည်မဲ့အရေးစိုးရင်ချက်ကြောင့်ပြည်သူလူထုနဲ့တက်ကြွလှုပ်ရှားသူတွေရဲ့ကန့်ကွက်မှုတွေကြောင့်ပဲ2011ခုနှစ်မှာသမရဦးသိန်းစိန်ကခေတ္တဆိုင်းငံ့ထားခဲ့တာဖြစ်ပါတယ်။ဒီအရေးအပေါ် NLD အစိုးရဖြည့်ရှင်းတဲ့နေရာမှာဘလို့မျိုးများရင်ဆိုင်လာရနိုင်ပါသလဲဆိုတာကိုတော့မြန်မာရေးကျွမ်းကျင်သူဒေါက်တာလှကျော်စောက
အလုပ်ကလေးကသူကဒီစာချုပ်စာတမ်းတွေကဒေါ်အောင်ဆန်းစုကြည်ပြောတဲ့ထက်မှလည်းပါတယ်လေထင်သာမြင်သာဘာတစ်ခုမှမရှိတော့ဘာတွေစာချုပ်ထားမှကိုကျမတို့တွေသိတာမှမဟုတ်ပဲဟုတ်တယ်မလားရော်ကြီးတစ်ခုတည်းနဲ့တင်ပြီးကျမပြီးနေနောက်တစ်ခုကတရုတ်ဘက်ကထောက်ပြနေတာနောက်တစ်ခုရှိသေးတယ်တကယ်လို့သာဗမာပြည်အစိုးရကနော်ဘယ်အစိုးရပဲဖြစ်ဖြစ်ဒီကိစ္စကိုအပြီးအပိုင်ရုပ်သိမ်းပြီးတော့တရုတ်အစိုးရကိုနစ်နစ်နာနာတစ်ခုခုဖြစ်သွားစေခဲ့လို့ရှိရင်ဗမာပြည်မှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေဝင်ဖို့အတွက်နာမည်ပြတ်သွားနိုင်တာပေါ့ဗျာနိုင်ငံအနေနဲ့အဲရင်းနှီးမြှုပ်နှံမှုကတခြားနိုင်ငံတွေအတွက်လည်းဟိုဘယ်လိုခေါ်မလဲစဉ်းစားစရာကြီးဖြစ်သွားနိုင်တယ်အဲ့ဒါကြောင့်မို့လို့ဗမာအစိုးရအနေနဲ့ဗမာပြည်ဘက်ကအစိုးရအနေနဲ့ရောပြည်သူအနေနဲ့ရောသေသေးချာချာစဉ်းစားတင်တယ်လို့အဲတရုတ်ပြည်ဘက်ကတော့ပြောနေတာပဲကျွန်မလည်းဟိုသိပါတယ်ဒီကိစ္စကသိပြီးတော့ပြည်သူလူထုတရားလုံးကခံစားမှုကြီးနေတဲ့ကိစ္စဖြစ်တော့လောကကိုင်းက NLD အစိုးရအနေနဲ့အတော်ခက်မယ်လို့ထင်ပါတယ
်အရာဝတီမြစ်ဆုံဆဲစီမံကိန်းကပြည်သူလူထုခါခါတီးတီးဆန့်ကျင်နေတာကြောင့်လောကရက်ဆိုင်လိုက်နိုင်ရေးကိုဥတီလှုပ်ဆောင်ရမှာဖြစ်တယ်လို့ကချင်နိုင်ငံရေးသမားဒေါက်တာတူးကြာကအခုလိုပြောပါတယ်
ကျောင်းရည်ရမယ်အခုတက်လာမယ်အကျရကဓမ္မကရက်ဆိုင်တယ်ဆိုတဲ့စကားမပြောဘဲဒီစားကိုအပြီးအဲဒီချက်သိင်းတဲ့ထုတ်ပြန်တဲ့ဘုရားအရေးကြီးပါတယ်အဲဒီထုတ်ပြန်တဲ့လူမျိုးတွေအဲ့လိုပြုလို့ဆိုရင်တော့ဒီပြောက်ကိုယ်တွေနဲ့ပြုတ်ကြည့်ရတယ်ဒီဒါတက်လာမယ်အကျရပြတာအဲစာချုပ်ကိစ္စဆိုရှင်ကြီးကြရမှာပါပဲရှင်ကြီးဘယ်မှာဘယ်လိုနားကြလို့ပြည်လဲအောင်ဘယ်လိုရှင်ကြီးကြလို့ဆိုတဲ့အပိုင်းရတယ်ရှိနေတာပေါ့အဲ့ဒီဆက်လုပ်ရေးနဲ့ပတ်သက်လို့ကခုခုပါတော့အများကြီးကျင်းပလို့ရှိနေပါလေ။အဲ့ဒါမျိုးဒီကြားကိုအပြစ်တတ်တယ်ကျွန်တော်ဒါကိုဒါစီမံကိန်းကိုဖြစ်ပြီးတဲ့အဲလေသားမျိုးရအောင်လို့ဒီရှိရှိရှာကြရလိမ့်မယ်လို့ယူပါလေ
။ဒေါအောင်ဆန်းစုကြည်ဘက်ကတော့မြစ်ဆုံဆဲစီမံကိန်းအစိုးရနဲ့အကြဘာတွေသဘောတူထားလဲဆိုတာကိုအစိုးရဖွင့်နိုင်ခဲ့ရင်ပြည်သူကိုအရင်ဆုံးအသိပေးမယ်လို့ရွေးကောက်ပွဲလူမှုစည်းရုံးပွဲတွေမှာပြောဆိုထားပါတယ်။ဒါပေမဲ့အစိုးရညှက်ကြဘာတွေသဘောတူထားလဲမသိရသေးတာကြောင့်ဘလို့ဖြစ်ရှင်းရမလဲဆိုတာကိုလည်းမသိသေးတဲ့အကြောင်းကချင်းပြည်နယ်တွင်လူမှုစည်းရုံးဟောပြောမှုတွေမှာထည့်သွင်းပြောဆိုထားပါတယ်ရှင်။